အာဖဂန်မှာအမေရိကန်နဲ့ညွန်ပေါင်းတပ်ဖွဲ့တွေအပီးတိုင်းရုတ်သိမ်းသွားပြီးတဲ့နောက်အာဖဂန်အစိုးရနဲ့လူညုံရေးတပ်ဖွဲ့ဝင်တွေအောင်မြင်လိမ့်မယ်ဒါမှမဟုတ်ဆက်လက်ရှင်သန်နိုင်လိမ့်မယ်ဆိုတာအာမခံချက်မရှိဘူးလို့နေတိုအဖွဲ့ရဲ့အတွင်းမှုချုပ်ဂျန်စတိုဒန်ဘတ်ကပြောကြားလိုက်ပါတယ်အမေရိကန်ပန်နဂွန်စစ်တာနာချုပ်အင်ဖျူတော်တို့နဲ့မတွေ့ဆုံခင်တနင်္လာနေ့ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်အမေရိကန်တပ်တွေရုတ်သိမ်းမယ်ဆိုတဲ့ဆုံးဖြတ်ချက်ဟာအန်ဒီအေတွေကြားရောက်နိုင်တဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့သူကဆိုပါတယ်အရှိအလယ်ပိုင်းနဲ့တောင်အာရှဒေသတွေမှာအမေရိကန်တပ်တွေကိုကြီးကြပ်ရတဲ့ CENTCOM ခေါ်အမေရိကန်ဗဟိုစစ်ဌာနချုပ်ကတော့အာဖဂန်ကအမေရိကန်တပ်တွေရုတ်သိမ်းရေးဟာခရီးထွက်ဝက်လောက်ရောက်လူနီးပါးဖြစ်နေပြီးနောက်ဆုံးကျန်တဲ့အမေရိကန်တပ်ဖွဲ့ဝင်တွေအရသာအမှုတန်းတွေစစ်ရန်တရားတွေကိုစက်တင်ဘာလဇန်ပိုင်းနောက်ဆုံးထားပြီးထွက်ခွာမယ်လို့ပြောပါတယ်တိတ်မကြသေးခင်နှစ်တွေကနေတိုအဖွဲ့အနေနဲ့အာဖဂန်မှာတပ်ဖွဲ့ဝင်တသိန်းကျော်ထားရှိခဲ့ပြီးအာဖဂန်လူညုံရေးတပ်ဖွဲ့တွေကိုတီထောင်လေ့ကျင့်ပေးနိုင်ခဲ့သလိုအခုအခါမှာတော့သူတို့နိုင်ငံတွေကိုသူတို့တာဝန်ယူကာကွယ်ရမှာဖြစ်တယ်လို့ဂျန်စတိုဒန်ဘတ်ကပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့လအမေရိကန်တပ်ဖွဲ့ဝင်တွေစတင်ရုတ်သိမ်းခြင်းကစလို့တာလီဘန်တပ်ဖွဲ့တွေကအနည်းဆုံးခရိုင်ခွန်းတစ်ခုကိုသိမ်းပိုက်ထားခဲ့ပြီးအချို့ဒေသတွေဆိုရင်ခုခံမှုလုံးဝမရှိပဲလွယ်လင့်တကူသိမ်းပိုက်နိုင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။